ဂါဇာတောင်ပိုင်းခန်းယူနစ်မြို့ကနဆာဆေးဝင်ကြီးထဲမှာစစ်သည်တွေကစစ်စင်ရေလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီစစ်စင်ရေကလည်းတဦးတည်ဆုံးပြီးအများပြားခြံရရတယ်လို့ဂါဇာကျမ်းမာရေးအရာရှိတွေကပြောပါတယ်။ဟမတ်တွေကဒဇာဂန်တွေကိုဒီစစ်အုံမှာဖမ်းထားတယ်လို့စစ်အုံဝင်ထဲမှာလည်းတည်ဆုံးတော့တဲ့ဒဇာဂန်အလောင်းတွေရှိနေကြောင်းကြုံကြည့်ရတဲ့ထပ်လိုက်သတင်းစစ်တပ်ကလည်းရထားတယ်လို့အစ္စရေးကာကွယ်ရေးဌာန IDF ကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဟမတ်ရှိဖန်ထားတဲ့ဒဇာဂန်တွေကိုရှာဖွေကယ်ထုတ်ပြီးတော့နေရာပြန်ပို့ဖို့အတွက်အခုလိုလှောက်ဆောင်လာဖြစ်ပြီးတော့အရတားတွေကိုမထိခိုက်စေခြင်းကြောင့်လည်းဟမတ်ရှိဘက်မှပုံပုံရှာဖွေတုတ်တယ်မယ်လို့ပြောပါတယ်။ဒါပြင်ဟမတ်ရှိဟာပါလက်စတိုင်းအရတားတွေကိုလူသားတိုင်းတစ်ဖွဲ့တုံးနေတယ်လို့ IDF ကထပ်ပြီးဆွဆွဲတယ်လို့ဒဇာဂန်တွေအဲ့နေရာတဝက်ကိုမလာဖို့လည်းအစ္စရေးတပ်တွေကတတိပေးပါတယ်။ဟမတ်ရှိရဲ့ချမ်းမိုင်ဝန်ကြီးဌာနကတော့ဒီစေအုံကိုအနိုင်ရှိတယ်လို့ချမ်းမိုင်တာဝန်ခံတွေတတိပေးနေတယ်မယ်။အစ္စရေးလက်ဖြောင့်တပ်သားတွေကပြစ်ခတ်နေတာကြောင့်အဲ့ဒီနေရာကနေဒေသခံတွေထွက်လို့မရပဲဖြစ်နေတယ်လို့ပြီးခဲ့တဲ့သတင်းပတ်ထည်ပြောပါတယ်။ဆေးပညာရှင်များဖွင့် MSF ကတော့ဘေးလွတ်ရာကိုထွက်ခွာဖို့အတွက်အစ္စရေးဘက်ကထုတ်ပြန်တဲ့အမိန့်ကိုရှုံချလိုက်ပြီးသူ့ဝန်ထမ်းတွေကအဲ့ဒီဆေးအုံမှာလူနာတွေကိုကုပေးနေရတာကြောင့်ထွက်ခွာလို့မရတဲ့အခြေအနေလို့ပြောပါတယ်။